စ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်ဆန္ဒပြကြလို့ဖမ်းဆီးခံရတဲ့နိုင်ငံသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဟာအကျဉ်းထောင်တွေထဲမှာမျိုးမျိုးစုံနဲ့ဖိနှိပ်မှုတွေကိုအဆိုးရွားဆုံးကြုံတွေ့နေရတယ်လို့ပြန်လွတ်လာသူတွေနီးစပ်သူတွေနဲ့ထောင်ရင်းကထွက်လာတဲ့ရေးသားသားတဲ့ဆရာစရန်တွေအရာသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်ဗျာ။
အနာဒိစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုညီမျိုးစုံနဲ့လူမဆန်စွာနှိပ်စက်ခံရတာလူခွင့်ရတဲ့မတင်ရတဲ့လုပ်ရက်တွေနဲ့ဖိနှိပ်စော်ကားတာနိုင်ငံရေးအကျဉ်းသားတွေကိုအချင်းချင်းလက်ဆွဲတွေအတိုင်းမထားတာပြစ်ဒဏ်ချရာဇဝတ်သားတွေကိုရိုက်နှက်ခိုင်းတာတွေအပြင်တိုက်ပိတ်တာတွေကိုပိုးပြီးတော့လှုပ်လာတယ်လို့အနာဒိစ်မှုကိုစန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရပြီးမှပြန်လည်လွတ်မြောက်လာသူတို့က VOA ကိုပြောပြပါတယ်
ဘလို့ခဏကြာမျိုးကြီးရှိလဲဆိုတော့လေသူတို့ကဘီလိုလဲဆိုတော့ဟိုအကျဉ်းသားတွေအများကြီးရှိရဲတခြားပုံမှန်တွေရှိရဲပေါ့နော်အကျဉ်းသားတွေရှိနေတယ်တခြားပုံမှန်တွေကောင်းနေတဲ့သူတွေလို့လေသူကဘီလိုဟိုဆိုင်ကျင်းထားလဲဆိုတော့ဒါမှလို့အစိုးရပေါ့နော်ဒီအစိုးရလက်ထက်ကတော့မှငါတို့ကအာဒီကလည်းပြည်ထောင်မှုတွေလေအဲ့လိုမျိုးဟိုရှော့ရဲဆိုတာလို့ရှာမယ်ပေါ့နော်အဲ့တော့ဒီအစိုးရကငါတို့ထောက်ခံငါတို့နည်းနည်းလုပ်မယ်ဆိုပြီးတခြားပုံမှန်တွေအားလုံးကအဲ့လိုဆိုင်ကျင်းထားတာရှိရဲအဲ့တော့အခုဝင်လာတဲ့လူတွေကငါတို့အစိုးရပုံကန်ဆန့်ကျင်ပြီးတော့ဝင်လာတဲ့တပုံတွေပေါ့ဆိုတော့သူတို့ကဘယ်နှိတ်ကိုရမယ်သူတို့ကလည်းဒါပြီးလို့မရဘူးဆိုတော့ငါရောငါတွေကိုဖိတ်ခေါ်ကြိုင်နေတခြားကိုပုံမှန်နဲ့ဝင်လာတဲ့လူတွေဆိုရင်သူကအခွင့်အရေးပေးတယ်ကျန်စားတာတို့အဲ့လိုမျိုးဆဲတာတို့ဆိုက်တာတို့ပေါ့နော်တော်လာရတာကအာနာတွေကြာကြာပါတော့အဲ့ဒီမျိုးတွေလုံးကြရဲဆိုတော့ကျွန်တော်တို့ကအဲ့ဒီတန်တွေကိုမခံနိုင်တဲ့ခံနေရတာနော်ဟိုကငါအမျိုးသမီးတွေကိုအဲ့ချင်းအိုးအကြီးယောက်ျားကြီးသုံးလေးယောက်လောက်ချမ်းနေတယ်ချင်းအိုးကြီးမိမကြီးမခိုင်းတာမျို
းနိုင်ငံရေးအကျဉ်းသားတွေတဲကကျန်းမာရေးကုသမှုလိုအပ်သူတွေကိုလည်းစီးကုခွင့်မပေးဘူးလို့သူကအခုလိုဆက်ပြီးပြောပါတယ်
အကြီးကလည်းကျမတို့ကလေကျမကြီးကျမပါနေပြီးတော့ပထမဆုံးလည်းနောက်တစ်ယောက်ရဲ့ကျင်းကြပါဦးသွားကြတာမျိုးလေပြောပြီးတော့တိုင်းသူတို့ကသူတို့တစ်ခါကျင်းတော့ထိုင်50-60ပဲထိုင်ဒါပေမဲ့ကျမတို့ကလူတွေရောအဲ့လိုချင်တာအခုချင်တာကကြတော့ကျမတို့ကအပြင်ကနေကျမတို့တောက်ခတ်ထားတယ်အပြင်ကအိမ်သားနှလုံးရှိတယ်တလုံးကသုံးလုံးတလုံးနဲ့သုံးလို့ရှိရှူးနေဟုတ်ကဲ့မကြီးရာကြီးဆုံးမနေရာကြီးမှာနေဘူးသေးတော့ဒီမှာတို့ရင်ချိုးခိုင်းတာရှင်းရှင်းလင်းလင်းရှင်းထောင်ရဲ့အပြင်ကပါပွားလဲဆိုလို့ရှိရင်ဒီအဖြစ်မှာပေါ့နော်သူငင်းသူငင်းလောက်ရအလုပ်ဒီအားလုံးကထောင်ထဲမှာလူရှိသူရှိမှာလောက်ရတယ်လူရှိမှာအင်းသားတက်ရတယ်သူရှိမှာရေချိုးရတယ်အဲ့လိုမျိုးတွေပေါ့နော်ဆိုတော့ကျမတို့ဟာမိန်းကလေးတွေကိုအဲ့လိုမျိုးလုပ်ကြတယ်လောက်ရအစင်ပဲပြီးလို့ရှိရင်သူတို့စီးရုံသွားလို့ရှိရင်ဘာရောပါဖြစ်ဖြစ်ပါစီတမောရတွေပြီးတော့မထပ်ဘူးလေပြီးတော့ကျမတို့အပြင်ကနေပြီးကျမတို့စီးလို့ရှိရင်အပြင်ကနေကျမအိမ်ကစီးသွင်းတယ်အဲ့ဒါဟာသူတို့တွေကိုသူတို့စီးရုံမကြတာလို့သူတို့စီးရုံကကျွန်တော်စီးချုပ်ရှင်မတတ်နိုင်လို့ဒီစီးသုံးဝင်မရှိဘူ
း။ဒါကြောင့်တီးခင်ကလည်းအင်းစင်အချင်းထောင်မှာထောင်ဒဏ်ကျခံရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတာများအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌကိုဝီယံဖြိုးမှုကိုအင်းစင်အချင်းထောင်တွင်ရိုက်နှက်နှိပ်စက်ခံရပြီးစီးကုခွင့်မပေးတာမို့အသက်အန္တရာယ်ဆုရင်ရတယ်လို့သူနဲ့ကြီးဆက်သူတွေအပြင်ဘကတာများအဖွဲ့ချုပ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်။ဘကတများဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုဝေယံဖြူမိုးရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတို့အခွင့်ရေးတာဝန်ခံကိုလီပြေစုမှုတို့အပါအဝင်နိုင်ငံရေးအကျဉ်းသား89ဦးတို့ကိုလည်းအတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်နေဆိုပြီးပြင်းပြင်းထန်ထန်ရိုက်နှက်နှိပ်စက်ခံရတာရှိခဲ့ကြောင်းဘကတများဖွဲ့ချုပ်ကထုတ်ပြန်ပြောဆိုထားတာလည်းရှိပါသည်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထောင်တွင်းမှာလူခွေချိုးဖောက်တာတွေပုံမဆိုးရွားလာတဲ့အတွက်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေဟာထောင်တွင်းတပိတ်တွေပြုလုပ်ပြီးထောင်အာဏာပိုင်တွေကိုစန့်ကျင်တာတွေအတော်လေးလှုပ်လာကြပါတယ်။မကြာသေးခင်ကလည်းကင်းပြည်နယ်ဖအံအချင်းထောင်၊စကိုင်းတိုင်းမုံရွာအချင်းထောင်နဲ့ဒဝဲထောင်၊ကလေးအချင်းထောင်တွေမှာနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံရတာကြောင့်ဆန္ဒပြကန့်ကွက်မှုတွေရှိခဲ့တယ်လို့စစ်တပ်ကအကြမ်းဖက်နှိမ်နှင်းတာတွေလုပ်ခဲ့တာလည်းရှိပါတယ်။လူတွေဆုံးရတဲ့အချိန်ပြင်းပြင်းထန်ထန်နှိမ်နှင်းထားတွေလှုပ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုထောင်တွင်းဖိနှိပ်မှုလုပ်တဲ့နေရာတွေထဲမှာအင်းစင်ထောင်၊ဥပိုထောင်တို့အပြင်တဝဲအကျဉ်းထောင်လည်းနာမည်ဆိုးနဲ့ကြော်ကြတဲ့ထောင်တွေအဖြစ်ပါဝင်နေပါတယ်။ဆင်နာရှင်ဆန့်ကျင်ရေးဆန္ဒပြလို့တဝဲထောင်မှာဖမ်းဆီးခံထားရသူအယောက်400ကျော်ရှိပါတယ်။ဒီထဲမှာတအိမ်ရောဂါခံစားနေရတဲ့အမျိုးသမီးတဦး၊ရှင်ဘက်ကိုတနက်ပြစ်ခံထားရတဲ့အမျိုးသမီးတဦးအကျိတ်ခွဲချင်ရမယ်အမျိုးသမီးတဦးနဲ့လမောင်းရိုးကျွထတဲ့အမျိုးသားတဦးဟာစီးကုတခံယူဖို့အလွန်လိုအပ်နေတယ်လို့တဝဲနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါတယ်။လက်တလောထောင်တွင်းအခြေအနေနဲ့ပတ်သက်လို့ အခုလိုပြောပြလာတာပ
ါကျွန်တော်တို့ဒီဘက်ထောင်းမှာဆိုရင်အထူးကဖိနစ်ခံရတာတော့ကျွန်တော်တို့တခြားရာသီဝင်နဲ့ရောပြီးထားတယ်အဲ့လိုနေရင်အထူးကတွေကိုရေဆဲဆီးဖိနစ်တာမျိုးရှိတယ်ဒီနောက်တစ်ချက်ကအိမ်ထောင်ပိုင်းတို့ထောင်းဝင်ချမ်းတို့ရတယ်ပြီးတော့နေရင်ကျွန်တော်တို့စုယုံနေတာမျိုးလေးပြီးရင်နိုင်ငံစကားပြောတာမျိုးလေးဒီကလိုက်ကန့်ကန့်တော့နော်အဲ့လိုပြောရတဲ့အခြေအနေဒီဘက်တိုက်ပိတ်တာပြန်ဒီတော့ဒီနေ့ဆက်တယ်ဒီမပေးရလေအဲ့လိုတွေလုပ်တယ်ကြနောက်တစ်ခုကတော့အဲ့လိုထောင်နေတရားရုံးနဲ့တရားရင်ဆိုင်တဲ့အခါမှာပေရှင်နေမှာလည်းလိုက်ပြီးရဲလို့ပေါ့နော်ဆိုကိုယ်တိုင်ရင်ဆိုင်ရတယ်ဒီလိုရဆွဆွဲချက်တွေပေါ့နော်ဒီလိုဆွဆွဲပြီးတော့မတရားပုံမှန်ရတဲ့ကိစ္စတွေကိုပြန်ပြီးတော့ခေတ်တော်ဆိုတာတွေမလုပ်နိုင်နဲ့ခေတ်တော်ဆိုရင်လည်းဒီလိုအဲ့ဒါကိုခက်ခဲနေစင်းကားပဲနဲ့ဆက်နေတဲ့ပုံမှန်နဲ့ဆက်နေတဲ့ထောင်နဲ့ကိုချလိုက်တယ်ပေါ့နော်ရှင်နေတော့ကောင်းရဲခါနေပြီးတော့ဒီလိုလိုက်ပြီးတဲ့လက်ကားလိုက်ပြီးအဖွဲ့ရှိရတဲ့ဒါမဲ့အခုနောက်ပိုင်းတော့အဲ့ဒီအဖွဲ့တွေလည်းသူတို့ကအဖွဲ့ကြီးကြီးနဲ့တရားစွဲမှုဆိုတာမျိုးလုပ်လာတယ်။ခါကင်းကိုယူလိုက်ပြီးရှင်းနေလည်းမလိုက်သေးရဘူး
။မကြတဲ့ဒီရပိုင်းတွင်က VOA ကလက်ထံရရှိခဲ့တဲ့ထောင်ရင်းကလက်ရင်းမှုစာတစောင်ထဲမှာတော့အချင်းသားချင်းချင်းကိုနှိပ်စက်ခိုင်းတာနိုင်ငံရေးအချင်းသားတွေကိုအကြောင်းမရှိရာဇဝတ်အချင်းသားတွေကိုရိုက်နှက်နှင်းပန်းခိုင်းတာတိုက်ပိတ်ပြစ်ဒဏ်ပေးတာလူခွင့်ရေးချုပ်ဖောက်တဲ့လုပ်ရက်တွေဖြစ်တဲ့အမျိုးသားအမျိုးသမီးတွေရေချိုးနေရာအင်္ဂါတို့မှာပါ CCTV တွေတက်က24နာရီစောင့်ကြည့်တာစရတွေကိုလှုပ်ဆောင်တယ်ဆိုတာကိုရေးသားထားတာတွေ့ရပါတယ်ဒီလိုထောင်ရဲ့အကြမ်းဖက်ခံရမှုတွေလိုအပ်ချက်တွေကိုနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့နိုင်ငံတကာကျက်ချင်းကြီးအဖွဲ့ ICRC အနေနဲ့အများဆုံးစစ်ဆေးဖို့လိုအပ်တယ်လို့ရှင်းနေတူကပြောပါတယ
်ဘယ်လိုဖြစ်ကြုံကြီးရဟုတ်လားဒီလိုမျိုးပဲဖြစ်ပြီးဒီပါပဲဖြစ်ပြီးဒီ ICRC နဲ့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့လူ့ခွင့်ရေးကော်မရှင်စတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးစစ်ဆေးပြီးပေါ့မြန်မာနိုင်ငံစစ်ဆေးမှုအတွင်းတော်မျိုးပူးပေါင်းပြီးတော့အထင်းထောင်မျိုးကိုရခိုင်ကလည်းဝင်ရောက်ပြီးတော့မိသားစုကအခြေအနေတွေစုံစမ်းတာဒါမျိုးတွေဖြစ်လာရင်တော့ဒါကဟိုတော်တော်လေးကြောက်ကြောက်ပါနေမျိုးမျိုးသားတော့ရှိပါတယ
်မြန်မာနိုင်ငံရဲ့အချင်းထောင်တွေကို2019ခုနှစ်ကိုဗစ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့ခြင်းကသာလို့နိုင်ငံတကာကျက်ချင်ကြီးအဖွဲ့ ICRC ဝင်ရောက်လေ့လာခွင့်မရတော့ဘူးလို့ ICRC ရဲ့ညွှန်ကြားမှုချုပ်ရောဘတ်မာဒီနီက AP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ဒါကြောင့် ICRC အနေနဲ့အချင်းထောင်တွေတဲကအခြေအနေတွေကိုလေ့လာခွင့်ပေးဖို့တောင်းဆိုနေပါတယ်။ဒီလိုတောင်းဆိုနေပေမဲ့အခုချိန်ထိစစ်ကောင်စီဘက်ကခွင့်မပြုသေးပါဘူး။စစ်ကောင်စီကိုဆက်ကျင်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးချုံနောက်ခံထားရသူစုစုပေါင်းဟာဒီကနေ့ထိဆိုလူဦးရေ11,000မိသားရှိနေပြီးဒီထဲမှာထောင်ဒဏ်ချမှတ်ခြင်းခံထားရသူဟာ2,000မိသားရှိပါတယ်။ကျန်တဲ့သူတွေကတော့အမှုရင်ဆိုင်နေရာဈေးနဲ့စစ်ကြောရေးတွေမှာရှိနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီထဲမှာတေးတန်ချမှတ်ခံထားရသူကအရက်နေရာမိသားရှိတယ်ဆိုလဲဖော်ပြပါတယ်စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်ချက်ဟာချက်ကားထတဲ့အချက်လက်တွေကိုပြောပြီးအငြင်းပေးချက်တွေရှိပါတယ်ရှင်